ရခိုင်ပြည်နယ်စစ်တွေမြို့မှာပြည်ခဲ့တဲ့လကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ပိတ်ထားခံရတဲ့နိုင်ငံတကာ NGO ရုံးတွေမကြခင်ပြန်ဖွင့်နိုင်တော့မယ်လို့လွှတ်တော်အမတ်တွေနဲ့ဒေသခံတွေကပြောပါတယ်။ပြည်နယ်အစိုးရကလုံခြုံရေးတာဝန်ယူပေးတဲ့နေရာမှာဒီ NGO ရုံးတွေကိုပြန်ဖွင့်နိုင်ဖို့စီစဉ်နေတာဖြစ်ပေမဲ့အစိုးရကတာဝန်ယူမပေးတဲ့နေရာတွေမှာတော့လုံခြုံရေးအရာအခက်အခဲရှိနိုင်တယ်လို့ဆိုပါတယ်။လောလောဆယ်အခြေအနေတွေတည်ငြိမ်နေတယ်ဆိုပေမဲ့အရေးပေါ်အမိန့်ကတော့ရုတ်သိမ်းခြင်းမရှိသေးပါဘူး။အပြည့်စုံကတော့မန်နန္ဒာချန်းကပြောပြပါအောင်ရှင်။
အခုဆိုရင်ပိတ်ထားခဲ့ရတာတလနီးပါးရှိလာပြီဖြစ်တဲ့စစ်တွေမျိုးကကုလသမဂ္ဂနဲ့နိုင်ငံတကာ NGO ရုံးတွေဟာတိတ်မကြခင်မှာပဲပြန်ဖွင့်နိုင်တော့မယ်လို့လွှတ်တော်အမတ်တွေနဲ့ဒေသခံတွေကပြောပါတယ်။ဒီလိုရုံးတွေပြန်ဖွင့်နိုင်ဖို့နဲ့ NGO ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ပြည်နယ်အစိုးရကနေရက်ွက်တစ်ခုမှနေရာချထားဖို့စီစဉ်နေတာရှိတယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကပြောပါတယ
်။ NGO တွေအတွက်လည်းအစိုးရဖွေကစစ်ပြဟောတဲ့အဝန်ကြီးလောက်မှာเนี่ยตะปุตะตะเนี่ยมาชาเปนี่สูบินอะลุงเนี่ยอธิบายเสถาในป้ายดูก็ว่าได้รอบป้ายชาล่ะแม้อดีตสิจุโฮเทลแพชั่นมาส่วนติดแต่เนี่ยได้อะลุงสูบินผิดล่ะในป้ายส่วนတော့ลงชวนในป้ายตัวก็ตะปูบินลงท่องနိုင်ล่ะมีรู้จนเราอยู่ซะดาปออ่ะล่ะอันนี้ตรงก็อะลุงမျိုးตะမျိုးลงมาโหตะซะติตะซะสู่တော့ลงชวนไว้ภุ่ยดิเลยเป็ดตะผิดดิสู่ดาเนี่ยดิแพก็ผิดไล่ဒီဖက်မှာဟဲ့နေနဲ့ဟိုဖက်မှာဖြည့်လိုက်ဆိုတော့လုံချုံရွေးဖွေအင်အားကလည်းဟိုဖက်ဒီဖက်မလိုက်နိုင်ဘူးအဲ့လိုမျိုးဖြစ်တော့တယ်။အခုဆိုရင်တော့အဲ့ဒီတစုတည်းနေရာမှာဆိုရင်တော့ပူပြီးရင်လုံချုံရွေးကိုလုတ်ပေးနိုင်မယ့်အနေထားလို့တော့ကျွန်တော်တို့တွေ့ရတာပေါ့
။ဒီကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရတာဝန်ရှိသူတွေကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းဖြည့်ဆိုခြင်းမရှိခဲ့ပါဘူး။တခါစစ်တွေမြို့မှာအခုလိုပြဿနာတွေမဖြစ်ခင်ကနိုင်ငံတကာ NGO ရုံးတစ်ခုကိုငှားရမ်းခဲ့တဲ့စစ်တွေဒေသခံဦးအေးလိုင်ကလည်းနိုင်ငံတကာ NGO ရုံးတွေအတွက်ပြည်နယ်အစိုးရကနေရာချပေးဖို့စီစဉ်နေတဲ့အခြေအနေနဲ့စစ်တွေမြို့ထဲမှာတော့ဒေသခံတွေကသူတို့နေအိမ်တွေကို NGO ရုံးတွေအတွက်ငှားရမ်းဖို့မဝင်ရဲကြတော့ဘူးလို့အခုလိုပြောပြပါဗျာ။
ကျွန်တော်တို့စစ်တွေကတောင်ဘက်ပိုင်းပေါ့နော်။ဆေးဟုတ်တယ်ပဲပေါ့။ဒီပြည်တော်ရက်ွက်အဲ့ဒီရက်ွက်တစ်ခုကတော့အစိုးရကအာမခံပေးတယ်ပြည်တော်သားရက်ွက်အထက်မှာဆိုလို့ရှိရင်တော့ပြည်နယ်အစိုးရက NGO တို့ NGO တို့ UN တို့ကိုမှာခွင့်ပေးတာပေါ့နော်။တခြားမျိုးတွေမှာဆိုလို့ရှိရင်အာမမခံဘူးလို့ဆိုတယ်။အဲပြည်နယ်အစိုးရရဲ့စကားအထက်မှာပေါ့နော်။ဖွဲ့စည်းတွေကလည်းမျိုးတွေဆိုတော့နည်းနည်းဟိုကအဆင်မပြေနိုင်ဘူးလေအစိုးရအာမခံမပေးဘူးဆိုတော့ဒီပြည်တော်သားရက်ွက်အထက်မှာကျတော့သူတို့အဖွဲ့အစည်းအကုန်လုံးကကျွန်တော်အဖွဲ့လာမကုန်ဘူး။လာမလို့ပြောရတယ်ခင်ဗျ
။ပြီးခဲ့တဲ့မတ်လ26ရက်နဲ့28ရက်နေ့တွေကစစ်တွေမြို့မှာမော်တာစာလို့ခေါ်တဲ့အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းကနိုင်ငံသားသူဝန်ထမ်းတဦးကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးတော့မဖွဲ့မရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်စစ်တွေမြို့မှာရှိတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO ရုံးတွေနဲ့နေအိမ်တွေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကစလို့ NGO ရုံးတွေပိတ်ထားခဲ့ရပြီး NGO ဝန်ထမ်းတွေကလည်းစစ်တွေမြို့ကနေထွက်ခွာခဲ့ရတာပါ။ဒါကြောင့်လည်းဒုက္ခသည်တွေအတွက်နိုင်ငံတကာကထောက်ပံ့ပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေလည်းရပ်တန့်ထားခဲ့ရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကိုထပ်မဖြစ်အောင်ဟန်တားဖို့နဲ့ဒုက္ခသည်တွေထံအကူအညီတွေဖြန့်ဝေနိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မနေ့ကြာတာပရိနေကပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆက်မက်သားပါဝါကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချန်ပေးပုဂ္ဂိုလ် VJ နံပြားကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြာတာပရိနေကပဲအစီရင်ခံတင်ပြခဲ့တာပါ။ဒီထက်မှရခိုင်ပြည်နယ်ကအခြေအနေလဲပါဝင်နိုင်တယ်လို့သတင်းတွေမှာဖော်ပြကြပါရတယ်။လောလောဆယ်မှာတော့ရခိုင်ပြည်နယ်မှာအခြေအနေတွေပြန်လည်တည်ငြိမ်လာပြီဆိုပေမဲ့ပြီးခဲ့တဲ့လက INGO ရုံးတွေတက်ခတ်ခံရပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့ပုံမှန်144ညမထွက်ရအမိန့်ကိုတော့ရုတ်သိမ်းခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကပြောပါရယ်
။လုံချုံရေးကတော့ခုရှင်နေရတော့ဘယ်လိုပြောမလဲတမျိုးလုံးကိုတော့ဟွာလုံလုံချုံချုံဖြည့်အောင်တော့သူဒီလုံချုံရေးတာဝန်ယူတဲ့ပြည်ထရေးဌာနကတော့ PPCC လုပ်နေတာတော့တွေ့ရပါတယ်အလို။ဒါဖြီးတုံးကတော့အဒီအင်ဂျီဖြတ်ဖြစ်ခံရတဲ့အင်ဂျီမှာဟွာရေးလုံချုံရေးကိုထားပေးတာကွာ။ခုနောက်ပိုင်းတော့အဲ့ဒီအင်ဂျီကိုပိုင်ဆိုင်တဲ့မိသားစုကိုပြန်အဲလိုက်ပြီးကာချူဟောကလေးကျွန်တော်တို့ဝမ်ဖူဖူညမဖြောရမင်းကိုလေခုနိုင်ခုနိုင်ကလည်းမင်းငါးနိုင်ချီဟောရှော့ချလိုက်တာပေါ့
ကုလသမဂ္ဂအရာရှိတွေကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူမျိုးရေးအကြမ်းဖက်မှုတွေကအစိုးရကနေလှုံ့ဆော်နေတဲ့နိုင်ငံရေးစစ်ပွဲရေးပြုပြင်ပြောင်းလဲမှုတွေပေါ်အတော်လေးချိန်ချောက်နေတယ်လို့သတိပေးနေကြတာလည်းဖြစ်ပါတယ်ရှင်